Nyama nyenyen ye phit sin ma ba re pyu pyin tin de le so ra lo ne patat de twen chin thu ye swin nwe kwe ko mne taw cha ni ga Washington DC ma shi de American nyenyen ye institute yong ma jin pa ke ba de nyenyen ye ma adiga cha de tbo ra ko thauk pya swin nwe kwe de lo naingan ti saw ye ma NLD asoya ne tat ma ro cha pu paung saung ywe ni de a che ni ko naingan daga a ni ne na le pe bu American san ya myama tan amat ji ga le taw pyin pyo so twa ba de ကိုယ်တိုင်တည်င်းသွားရောက်ယူခဲ့တဲ့မိုင်းအင်ဂျင်နိုင်ကအသေးစိတ်ကိုဆက်ပြီးတင်ပြမှာပါရှင်
။ညီငယ်ရေးပေါ်ဆောင်ရမှာမြန်မာနိုင်ငံတွေ့ကြုံနေရတဲ့အခက်အခဲများဆိုတဲ့ခေါင်းစဉ်နဲ့မြန်မာအရေးကျွမ်းကျင်သူတွေကဆွေးနွေးခဲ့ကြတာပါ။2010ပြည်နှစ်ကနေလက်ရှိအချိန်ထိကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးအဖြစ်တာဝန်ထမ်းဆောင်နေတဲ့ VJ နမ်ဘီယာကမြန်မာနိုင်ငံရေးပေါ်ဆောင်မှုမှာသူကိုယ်တိုင်ပါဝင်နေတဲ့အတွေ့အကြုံကိုအခြေခံပြီးဥဆောင်ဆွေးနွေးသွားပါတယ်။ဒေါက်ဆန်းစုကြည်ဥဆောင်တဲ့ NLD အစိုးရအနေနဲ့အရင်သမရဥသိမ်းစိန်တို့ကလိုတစ်ဖက်သက်အပြစ်ခက်ရစဲရေးကြီးညာဖို့အလားအလာရှိမရှိဆွေးနွေးဘက်ကိုတက်ရောက်ခဲ့တဲ့ VOA မြန်မာပိုင်းဌာနမှဦးတန်းလွင်တွန်းက Mr. Nambiya ကိုအခုလိုမိခဲ့ပါတယ
် We all know that the National League for Democracy government led by Aung San Suu Kyi and Aung Thin Chaw have delicate and a difficult and a sensitive relationship
Aung San Suu Kyi နဲ့ Aung Thin Chaw တို့ဦးဆောင်တဲ့ NLD အစိုးရဟာတက်မတော်နဲ့ဆက်ဆံရေးအတိမ်းဆုံးမရှိအောင်စဉ်စဉ်မွေ့မွေ့ကင်တွယ်နေရဆိုတာကျွန်တော်အားလုံးသိကြပါတယ်အထူးသဖြင့်တိုင်းရင်းသားတွေနဲ့ညီညာရေးကိစ္စမှာဖြစ်ပါတယ်ဒါပေမဲ့ကျွန်တော်လေ့လာမိတော့ပြောရင်ယခင်ဥသိမ်းရှင်အစိုးရနဲ့လည်းသိပ်မကွဲပါဘူးဒီညမှာဥသိမ်းရှင်လက်ထက်တုန်းကလည်းပဲသူပြောသမျှကိုစစ်တပ်ကနားထောင်ခဲ့တာတော့မဟုတ်ပါဘူးဒါပေမဲ့သူ့လက်ထက်ကအဓိကညီနိုင်ရေးမှူးဦးအောင်မင်းဟာတိုင်းရင်းသားတွေနဲ့စစ်တပ်အကြားခောက်တုံခောက်ပြန်သွားလာနေခဲ့ပါတယ်2017မှာကချင်းမှာတိုက်ပွဲတွေပြန်ဖြစ်တော့ဒီစီမာလာမှာပဲဥသိမ်းစိန်ကတဖက်သက်အပြစ်ခတ်ရစေးရေးကြီးညာခဲ့ပါတယ်စစ်တပ်ကဒါကိုမလိုက်နာပေမဲ့ယုံကြည်မှုတည်ဆောက်ရေးအတွက်ကြီးညာခဲ့တာဖြစ်ပါတယ်အခုလက်ရှိ NLD အစိုးရအနေနဲ့ကဒီလိုယုံကြည်မှုတည်ဆောက်ရေးလုပ်ငန်းမျိုးမတွေ့ရပါဘူးဒီပေါ်မှာမစ္စတာဗီဂျင်းနမ်ဘီယာရဲ့သဘောထားကိုသိကြည့်ပါလား
ဒီမေကွန်းပေါ်မှာမစ္စတာနမ်ဘီယာရဲ့တုံ့ပြန်ချက်ကတော့
I'm a little hesitant to comment on it mainly because the previous government was essentially army
ဒါဝိပဉ္စမှာကျွန်တော်နည်းနည်းတွေ့ဆုံမိပါတယ်တကယ်တော့အရင်ဆိုးရစစ်တဲ့ဆိုးရပါတမဒါဟာလည်းစစ်တဲ့မှာအစင်လာရှိခဲ့ပါတယ်ကာဝေးဦးစည်းချုပ်ဒီပင်လည်းသူ့တဲ့ဂျူနီယာကြပါတယ်အခုကမှာတော့ယသာဆိုးရနဲ့စစ်တဲ့ဖြစ်နေတဲ့အတွက်အခြေအနေကလုံးဝကွာခြားပါတယ်ယသာဆိုးရကစစ်တဲ့အာဏာကိုယော်နေစီလိုတဲ့ကိစ္စမှာပြဿနာရှိနေတာတွေ့ရပါလိမ့်မယ်ဦးထင်ကျော်နဲ့တော်စုတို့ကတစ်ဖက်စစ်တဲ့ကတစ်ဖက်ဟိုတုန်းကလိုဆက်ဆံရေးမျိုးအခုမဖြစ်ထွန်းသေးပါဘူးတဖြည်းဖြည်းတော့စတင်လာနေပြီလို့ထင်ပါတယ်လက်ရှိကချင်ချင်းတင်းနဲ့ပတ်သက်ပြီးတစ်ဖက်သက်အပြစ်ကရစဲရေးကြီးညာဖို့ဆိုတာကတော့လုံးဝလက်တွေ့မကျဘူးလို့ထင်ပါတယ်စစ်တပ်ကလက်ခံမှာမဟုတ်ပါဘူးလက်ရှိအစိုးရရဲ့ညီကြေးဖော်ဆောင်နိုင်စွမ်းအပေါ်စစ်တပ်ကစိတ်ချယုံကြည်မှုမရှိသေးဘူးလို့ကျွန်တော်ထင်ပါတယ်တကယ်တော့အပြစ်ကရစဲရေးကိုကာကွယ်ရေးဦးစီးချုပ်ကကြီးညာရမှာပါသမ္မတမိတ်တော်မလိုပါဘူးဒီလိုကြီးညာခဲ့ရင်သူ့ရဲ့ဂုဏ်သိက္ခာတက်လာပြီးတော့ရသားအစိုးရနဲ့ဆက်ဆံရေးလဲပုံမှန်ကောင်းမွန်လာမှာဖြစ်ပါတယ်ဒါဟုတ်ကာကျုပ်သဘောပေါက်အောင်ကုလသမဂ္ဂနဲ့တကွာကျွန်တော်တို့အားလုံးကြိုးပမ်းရမှာဖြစ်ပါလေ
။ဒါအပြင်မြမငင်းငယ်ရေးဖြစ်စဉ်မှာ NLD အစိုးရကအချိန်တက်မှတ်ပြီးတက်ဆိုင်သူအားလုံးကိုတွန်းအားပေးတဲ့နည်းလမ်းမှာအလျှော်အတင်းရှိဖို့တော့လိုအပ်ကြောင်းမစ္စတာနမ်ဘီယာကပြောသွားပါတယ
်။ I think to some extent the need to push them to get to commit
။ပါဝင်ပတ်သက်သူတချို့ကနောက်ဆုတ်ချင်နေတဲ့အချိန်မှာဒီလိုတွန်းအားပေးတာကောင်းပါလေ။ဒီနေရာမှာလုံနီးကန်နီကရေးကြီးတယ်လို့ထင်ပါတယ်။မလုပ်တင်ဘူးလို့ဘယ်သူမှပြောလို့မထင်ပါဘူး။ပုဂ္ဂိုလ်ရယုံကြည်လာအောင်လှုပ်ဆောင်မှုအလို့သဘောပြောဆိုမှုတွေဟာတိတ်ကိုရေးကြည့်ပါလေအခုဒီတော့စစ်တပ်နဲ့ဒီလိုဆက်ဆံရေးမျိုးတွေမတွေ့ရသေးပါဘူးဒီလိုပုဂ္ဂိုလ်ရေးထိတွေ့ဆက်ဆံမှုမျိုးကိုဥရောပမင်းကတိုင်းသားတချို့နဲ့လုပ်ခဲ့ပါလေအခုပိုလှုပ်တင်တယ်လို့ထင်ပါတယ်မြောက်အေရလန်ငင်းချိုင်းစင်းနေဘွယ်တုန်းကဂျိုနသန်ပါဝါကဒါမျိုးလုပ်ခဲ့တာမျိုးလုပ်နိုင်ရင်ကောင်းပါလေဒါပေမဲ့မြန်မာနိုင်ငံနဲ့တော့အခြေအနေချင်းသိပ်မတူပါဘူးမြန်မာပြည်ပြဿနာကပုံမှန်ရှုပ်ထွေးပါတယ်ပါဝင်ပတ်သက်နေတဲ့အဖွဲ့အစည်းတွေကလည်းအများကြီးပါမြန်မာနိုင်ငံမှာစစ်စက်ညီနိုင်မှုပုံစံကလည်းနည်းနည်းကွဲမဲလို့ထင်ပါတယ်အချိန်တက်မှတ်ပြီးတွန်းအားပေးတာတော့ကောင်းပါလေအလျှော်တင်နည်းနည်းလုပ်နိုင်ရင်ပိုကောင်းမယ်ထင်ပါတယ
်နောက်ထပ်အဓိကဆွေးနွေးသူတစ်ဦးဖြစ်တဲ့ USIP မြန်မာနိုင်ငံဆိုင်ရာညွှန်ကြားရေးမှူးဗနီဆာဂျွန်ဆန်ကတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ချပြခဲ့တဲ့ငင်းငယ်ရေးလမ်းပြမြေပုံခုနှစ်ချက်ဟာအပြုသဘောဆောင်ပေမဲ့လက်နက်ကင်တပ်ဖွဲ့တွေနဲ့သဘောတူညီမှုမရသေးဘဲတစ်ဖက်သက်ကြီးညာတဲ့အနေအထားမှာရှိနေပြီးအဓိကဆွေးနွေးဖို့လိုအပ်နေတဲ့လုံခြုံရေးဆိုင်ရာကိစ္စရပ်ပါဝင်မှုမရှိဘူးဆိုတဲ့အချက်ကိုအခုလိုထောက်ပြသွားပါတယ
်။ In this one is that there is no mention of security sector reform or demobilization in this.
အဓိကလုံခြုံရေးနဲ့ပတ်သက်လို့ပြုပြင်ပြောင်းလဲမှုကိုဖော်ပြထားခြင်းမရှိပါဘူး။ ဘူးဒီလိုထပ်သွင်းဖော်ပြခြင်းမရှိတာဟာတိတ်ကိုစိတ်ဝင်စားစရာကောင်းတယ်လို့ကျွန်မထင်ပါတယ်။ဘာကြောင့်မထက်တာလဲဆိုတာကိုကျွန်မတို့မသိပါဘူး။အတော်များများကဒါကိုသိရှိနေကြပါတယ်။ဒီမိခွန်းကအခြေခံကြတဲ့မိခွန်းဖြစ်ပြီးဆွေးနွေးဖို့လိုအပ်ပါတယ်
။မြန်မာနိုင်ငံမှာနှစ်ပေါင်း60ကျော်ကြာမြင့်နေတဲ့ပြည်တွင်းစစ်ရဲဆဲပြီးငြိမ်းချမ်းရေးရဖို့ဝိုင်းဝန်းကြိုးပမ်းဆောင်ရွက်မှုတွေကိုမြန်မာပြည်သူတွေတာမကနိုင်ငံတကာကပါစောင့်ကြည့်နေတဲ့အတွက် NLD အစိုးရကဘလို့ဆောင်ရွက်နေတယ်လဲဆိုတာနိုင်ငံတကာသိအောင်ပြောပြဖို့အရေးကြီးဆုံးဆွေးနွေးပွဲကိုတက်ရောက်လာတဲ့ American ဆိုင်ရာမြန်မာတန်မတ်ကြီးဦးအောင်လင်းကပြောပါတယ်။ဒါအပြင်အရက်သားဆိုးရအနေနဲ့တက်မတော်နဲ့ပူးပေါင်းဆောင်ရွက်နေရတဲ့အခြေအနေကိုနိုင်ငံတကာကနားလည်ဖို့လိုအပ်ကြောင်းတန်မတ်ကြီးကအခုလိုပြောပါတယ
်။တက်မတော်ပါဆိုလို့ရှိရင်လွတ်လပ်ရေးရတဲ့အချိန်ကစပြီးတော့တော်တော်တို့နိုင်ငံမှာအင်မတန်မို့အရေးကြီးတဲ့ကျွန်တော်တို့ရဲ့အင်အားအဖွဲ့စီတစ်ခုဖြစ်ပါတယ်ကျွန်တော်တို့အခုလက်ရှိတာဝန်ယူရတဲ့ဆိုတာဆိုလို့ရှိရင်လည်းတမတော်နဲ့နိုင်ငံတော်တိဆောက်ရေးမှာပူးပေါင်းဆောင်ရွက်နေတဲ့ရှိပါတယ်ဒီလိုမျိုးပူးပေါင်းဆောင်ရွက်နေတဲ့ဟာကိုနိုင်ငံတကာကလည်းနားလည်ပေးဖို့နိုင်ငံတော်တမတော်ရဲ့အပိုင်းဒီငင်းငိုင်းဖြစ်စဉ်မှာပါဝင်နေတဲ့အခန့်ကဏ္ဍကိုလည်းအားပေးဖို့ကျွန်တော်တို့အနေနဲ့တိုက်တွန်းပြောကြားခဲ့ခြင်းဖြစ်ပါတယ်
USIP မှာကျင်းပတဲ့မြန်မာအရေးဆွေးနွေးပွဲကိုမြန်မာနိုင်ငံဆိုင်ရာ American တန်အမတ်ကြီးဟောင်းလည်းဖြင့်လက်ရှိ USIP ရဲ့အကြီးအကဲတဦးလည်းဖြစ်တဲ့ Derek Mitchell ကအခမ်းအနားမှုဖြင့်ဆောင်ရွက်ခဲ့ပါတယ်။ဒါ့အပြင် HRW နိုင်ငံတကာလူ့ခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးရဲ့တာဝန်ခံတဦးဖြစ်သူ David Matthewson ကလည်းမြန်မာနိုင်ငံကနေ Internet Skype ကတဆင့်ပါဝင်ဆွေးနွေးခဲ့ပါတယ်ရှင်။